နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်ရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးတာမျိုးမလုပ်ကြဖို့ ICG နိုင်ငံတကာပဋိပက္ခလေ့လာဆောင်ကြည့်အဖွဲ့ကတိုက်တွန်းထားပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ပြည်တွင်းအခြေအနေအရေးအကိုထိန်းချုပ်ဖို့အင်တာနက်လိုင်းတွေကိုအစောပိုင်းမှာယာယီဖြတ်တောက်ပြီးတော့ဥပဒေပြင်ဆင်ချက်တွေထုတ်ပြန်ခဲ့ပေမဲ့ထင်သလောက်အရာမရောက်ဘူးလို့ ICG ကပြောပါတယ်။ဒါကြောင့်လဲစစ်ကောင်စီကပြည်တွင်းမှာပဲသုံးနိုင်တဲ့အင်တာနက်စနစ်ကိုစတင်နေပေမဲ့မရှိမဖြစ်ဝန်ဆောင်မှုတွေလောက်မှာတော့အသုံးပြုနိုင်မှာဖြစ်တဲ့အတွက်နိုင်ငံစီးပွားရေးကိုကြီးမားတဲ့တရားမှုတွေရှိလာလိမ့်မယ်လို့လည်း ICG ကထောက်ပြထားပါတယ်။မြန်မာပြည်မှာလူသုံးများလာတဲ့ Facebook ကုမ္ပဏီကဖယ်ရှားခံခဲ့ရတဲ့မြန်မာစစ်တပ်ဟာစစ်အာဏာဆန့်ကျင်ရေးပြည်သူတို့ရဲ့ online လှုပ်ရှားမှုကိုထိရောက်စွာထိန်းချုပ်နိုင်ခြင်းမရှိဘူးလို့လည်းအစိုးရကစာမှထောက်ပြထားပါတယ်။မြန်မာစစ်တပ်ကနည်းပညာပိုင်းအရာအားနဲ့ဒါကြောင့်ရောလူမှုကွန်ရက်ကုမ္ပဏီတွေဖက်ကမူဝါဒတွေနဲ့ကန့်သတ်ချက်တွေရှိနေတာကြောင့်ပါလူမှုကွန်ရက်တွေကိုရေရှည်ထိန်းချုပ်နိုင်ခြင်းမရှိဘဲစာနာပြပြည်သူတွေရဲ့လှုပ်ရှားမှုတွေစစ်တပ်ရဲ့တရားလက်လို့ရိုက်နဲ့ဖန်ဆင်းမှုတွေလူ့အခွင့်အရေးဖောက်ဖျက်မှုတွေကိုလူမှုကွန်ရက်တွေကတစ်စစ်မှတ်တမ်းယူနိုင်ခဲ့ပါတယ်။အင်တာနက်ပိတ်လိုက်ခြင်းအပြင်ပြည်သူတွေရဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအခက်အခဲဖြစ်စေနိုင်တဲ့အတွက်နိုင်ငံတကာနည်းပညာကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ရဲ့ကြိုးပမ်းမှုကိုအားပေးထောက်ခံတာမျိုးမဖြစ်အောင်ဝိုင်းဝန်းလုပ်ကိုင်ကြပါလို့လည်း ICG ကတိုက်တွန်းထားပါတယ်။ပိတ်ထားတဲ့ internet တွေကိုကြော်ပြီးတော့အသုံးပြုနိုင်အောင် VPN ကွန်ရက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့လှလမ်းမြင်နိုင်အောင်ချဲ့ထွင်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းကလည်းမြန်မာစစ်တပ်ကိုနည်းပညာ software တွေပစ္စည်းကိရိယာတွေရောင်းချတာမျိုးမလုပ်ကြဖို့ဂျာကန်ကတဆင့်ဝယ်ယူတာမျိုးမလုပ်နိုင်အောင်တားမြစ်ကြဖို့လည်းမေလ16ရက်နေ့ထုတ် ICG ရဲ့အစိုးရခန်းစာအနှစ်ချုပ်မှာတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်နေ့ကစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပြည်တွင်းအင်တာနက်အသုံးပြုမှုကိုတင်းတင်းကြပ်ကြပ်ကင်တွယ်လာပါတယ်။အင်တာနက်ဖြတ်တောက်သားတွေအပြင်အင်တာနက်အွန်လိုင်းပေါ်မှာရေးသားမှုတွေကိုလည်းပုံမှန်တက်အရေးယူရတွေရှိလာပါတယ်။မြန်မာစစ်ကောင်စီဘက်ကအင်တာနက်အသုံးပြုမှုကန့်သတ်တာအပြင်စောင့်ကြည့်တာတွေပိုလုံလာပြီးအဲ့ဒီအတွက်တရုတ်နိုင်ငံကနည်းပညာအရအကူအညီပေးနေတယ်ဆိုပြီးတက်ကြွလှုပ်ရှားသူတွေကယူဆနေကြပါတယ်။